မစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုမထမ်းလိုကြတဲ့လူငယ်တွေဟာထိုင်းပါဝင်အိန္ဒိယနိုင်ငံတွေကိုထွက်ခွာနေကြပါတယ်။ဒိုင်းသားလက်နက်ကိုင်နယ်မြေတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိရာနေရာတွေကိုအခုရက်ပိုင်းစရောက်ရှိလာနေကြပါပြီ။ဒီသတင်းကို VOE သတင်းတော်မအေးမန်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်ကောင်စီကအာဏာသိမ်းပြီး၃နှစ်ကြာမှာငြင်းငြင်းတွေဆုံးရှုံးမှုတွေတပ်စခန်းတွေဆန့်ခွာရမှုတွေတပ်ရင်းတပ်ဖွဲ့တွေကြားအယုံကြည်ကင်းမဲ့လာပြီးလက်နက်ချမှုတွေများလာတဲ့အတွက်နိုင်ငံသားတိုင်းစစ်မှုထမ်းရမယ့်ပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ၁၀ရက်နေ့မှာကြေညာလိုက်ပါတယ်။ဒီလိုကြေညာပြီး၃ရက်အတွင်းမှာပဲစစ်မှုမထမ်းလို့တဲ့မြန်မာလူငယ်တွေဟာထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ခွာလာကြသူတွေရှိတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကိုင်နယ်မြေရေးစီကိုရောက်သွားကြတာဒီလည်းရှိတယ်ဆိုပြီးအလုတ်သမားရေးတက်ကြွလှူရှားသူဦးရမင်းကပြောပါတယ်
။ဟိုတချို့ကလည်းအရင်ကျွန်တော်တို့ဒီအနာဒိန်းစာပိုင်းအချင်းကြီးကိုဟိုနမူနာကြည့်ပြီးတော့တချို့ကလည်းသက်သက်ဖက်ဖက်နဲ့ပြောချောင်းနေဆိုရင်အကင်းမျိုးထင်နေမှာ။ဆုံးမချက်ကိုရေးရေးချလိုက်ရတာပေါ့။သူနေတော့ပဲနဲ့ပေါ့။ကျိုးခေါ်လာကြပြီကျိုးချောင်းလာကြပြီနောက်ဆုံးဒီပြည်နယ်ယူနယ်မြေမှာတော့တချို့ရောက်လာကြပြီ
အခုလိုမျိုးစစ်ကောင်စီကိုစက်ကျင်တိုက်ပွဲဝင်ဖို့လက်နက်ကင်နယ်မြေကိုထွက်ခွာလာသူတွေရှိတယ်လို့ထိုင်းမြန်မာနယ်စပ်တွေကနေသဖြင့်ထိုင်းနိုင်ငံတဲကိုဝင်လာကြသူတွေလည်းရှိတယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပါတယ
်ဒီစစ်ကောင်စီထွက်လာအမိန်ထွက်လာပြီးနောက်ပိုင်းမှာအခုရောရောရဲ့အမှုနဲ့ဖြစ်ကုန်တာဘလုံးကြောက်ဥပမာကဘောင်ချမ်းပေါင်းနဲ့ဘလုံးအဲရှိရမရှိရမတော့ကြောက်အခုလာကြရလို့များတော့မှာမြေရအခုချက်နေနွားတွေရောင်းနေရတယ်အဲ့ဒါကလေးကိုသွားဖို့လာဖို့ပြေကြလို့နေတယ်လုံးနေတဲ့ခါကြတော့လမ်းနေမှာလည်းဖမ်းနေတယ်ဘလို့သွားမှလည်းသူကလမ်းမင်းနေတာ
စစ်စေးဂိတ်တွေကစစ်စေးမှုတွေရှိနေတဲ့ကြားကပဲမခံရနိုင်တဲ့ပြည်သူတွေဟာသူတို့သားသမီးတွေကိုဘယ်နေရာပို့ရမလဲဆိုတာကိုပဲစဉ်းစားလာနေကြပြီးစစ်မှုမထမ်းရရင်တော်ပြီဆိုတာကိုပဲရွေးချယ်လာကြတယ်လို့လည်းပြောပါတယ်
ပါလာမစစ်တဲ့ဒိတ်နဲ့အဲ့ဒိတ်ကိတ်ကိတ်အဲ့ဘဘူးအထွက်တို့အဲ့ရန်ကုန်အထွက်တို့အဲ့ဖမ်းအထွက်တို့အဲ့လိုမျိုးအထွက်တွေမှာဖမ်းလို့ပြောတာ။အဲ့ဒါအဲ့ရက်ထောက်ကန်လာတွေမှာပါလို့ရှိရင်မရဘူးပြောတာ။အဲ့ဘယ်ပဲတော့တော့အဲ့ထောက်ကန်လာပါမှရက်ကွက်မှာရက်နေထိုင်နေဆိုတော့ဒါမှမဟုတ်ယွာရီမှာအခုစစ်စစ်ကမနေရဆိုတော့အမိတ်ဆက်ပြန်ဆာမှာယွာရီမှာတကယ်လို့စစ်ကမှလာမထမ်းလာ။မထမ်းလို့ဒီအဲ့ရကလေးပဲသွားလဲအဲ့အဲ့လိုမျိုးပြည်သူလိုက်တဲ့နေ။အဲ့ဒီနေရာခါကြတကယ်လို့အဲ့ကလေးမကြည့်ဘူးလို့ပြောတဲ့ကျွန်တော်ကော်ဝေးမကော်ဝေးဆိုပြန်မလောက်ဘူးဆိုပြီးတောင်းနေအာအစီအဝင်တိုင်းမှာတော့အခုလက်ရှိဖြစ်နေတယ်။အဲ့ဘဒူးမကသူကဒီဥစ္စာကိုလက်မခံကြဘူးလေဘလို့ပဲသူကသူကဟိုမလို့ဆင်ကြတဲ့လူကိုတမ်းတော့တောင်းထမ်းရဖို့ဆိုတာသူကမရှိတော့သူကဒီစက်ကလောက်ထားတဲ့ဥစ္စာတွေကရိုးရိုးမှမှသူရဲ့မျက်မြင်ကိုလေးကိုဖြစ်ရတာကတည်းကတမ်းတော့ယူဝင်ဖို့အမုန်းယုံမုန်းဖြစ်တယ်အဲ့လိုမျိုးဖြစ်နေတာကနောက်ဆုံးဒီဘက်ကိုဘလိုနည်းနဲ့ဆိုရခိုင်းလို့ရောက်ရတော့လည်းဘယ်ရောက်ရောက်ဆိုတဲ့ပုံစံနဲ့ထွက်လာကြတာပ
ါစစ်ကောင်စီဘက်ကတော့လူသစ်စုစားမှုတွေအပူတပြင်းလုံးဆောင်သွားမှဖြစ်ပြီးဒီလူတွေကိုကြံကြံကာလနောက်ပိုင်းကစပြီးစစ်မှုထမ်းဖို့လူသစ်စတင်စုဆောင်မယ်လို့တရားဝင်ထုတ်ဖော်ပြောဆိုလာပါတယ်စစ်တပ်တွင်းကလူတွေတောင်တရင်လိုက်တခွဲလိုက်လက်နဲ့ချတာဖက်ပြေးတာတွေရှိနေတဲ့မြန်မာစစ်တပ်ဟာအမိတ်အာဏာတွေနဲ့စစ်မှုထမ်းခိုင်းဖို့ကိစ္စကတော့လွယ်ကူတဲ့ကိစ္စမဖြစ်နိုင်ဘူးဆိုပြီးသုံးသပ်သူတွေကရှိနေပါတယ်။ဒီထုတ်ပြန်တဲ့စစ်မှုထမ်းဥပဒေကြောင့်စစ်ကောင်စီကိုတော်လှန်သူတွေစန့်ကျင်သူတွေပိုများသွားနိုင်တယ်လို့လည်းသုံးသပ်မှုတွေကလည်းရှိနေကြပါတယ်ရှင်။